2008ခုနှစ်မှာဗန်နံဝေကြီးအကြက်တဲဆက်ခဲ့ကြတဲ့ကဆိုရင်ကမ္ဘာရေနံစင်းလုံးဟာပြီးခဲ့တဲ့နှစ်အတွင်းအနှိမ်ဆုံးအထိကျသွားပါပြီ။2014ခုနှစ်အကုန်ဈေးကွက်တွေပိတ်ချိန်မှာနိုင်ငံတကာရေနံစင်းလုံးစံသတ်မှတ်ချက်ဖြစ်တဲ့မြောက်ပင်လယ်က Brent ရေနံစင်းစင်းလုံးနဲ့အမေရိကန်ပြည်တော်စုမှထုတ်ယူတဲ့ West Texas Intermediate ရေနံစင်းလုံးတွေဟာပြီးခဲ့တဲ့နှစ်အတွင်း45ရာခိုင်နှုန်းကျော်ကျသွားပါတယ်။ဈေးထိုးကျလာတဲ့အာလူနီဘာဟာဇွန်လကတည်းကစတာဖြစ်ပြီးအဲ့ဒီအချိန်ကရေနံတစီကိုဒေါ်လာ100ကျော်ဈေးရှိတာပါနှစ်ကုန်ချိန်မှာတော့ Brent ရေနံစင်းတစီကို 58.33 ဒေါ်လာနဲ့ American ရေနံစင်းတစီကို 53.29 ဒေါ်လာပဲရှိပါတော့တယ်ရေနံစင်းတွေအဲ့လောက်ထိုးကျသွားတာဟာအကြောင်းမျိုးကြောင့်ကမ္ဘာဈေးကွက်ထဲမှာရေနံအမြောက်များဝင်လာတာကြောင့်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ် American ပြည်တော်စုနဲ့ကနေဒါနိုင်ငံတွေကရေနံပူတုတ်ထုတ်ခဲ့ကြပြီးဒဇီတစ်ပိုင်းအပြင်တော့အရင်ကထုတ်လို့မရတဲ့ရေနံစင်းတွေကိုနီးပညာအသစ်နဲ့ထုတ်ယူလာနိုင်တာကလည်းအကြောင်းဖြစ်ပါတယ်အမေရိကန်ရဲ့ရေနံထုတ်လုပ်မှုဟာတနည်းကိုစီပေါင်း9000တန်းထိရှိခဲ့ပြီးဒါဟာနှစ်30ကျော်အတွင်းအမြင့်ဆုံးဖြစ်ပါတယ်